ရှိရမြောက်ပိုင်းကိုဝင်သိမ်းပြီးကတ်စ်တပ်တွေကိုနှင်ထုတ်ဖို့တူရကီရဲ့ကာလကြာရှည်စီစဉ်ထားတာကိုစတင်ဖို့အဆင်သင့်ပဲလို့တူရကီစစ်ဖက်အရာရှိတွေကပြောပါတယ်။ဒီကတ်စ်တွေကိုတူရကီအစိုးရကအကြမ်းဖက်သမားအဖြစ်သတ်မှတ်ပေးမယ်။နောက်နိုင်ငံအများစုကတော့ IS စစ်သွေးကြော်တွေချေမှုန်းရင်းမှာသူတို့ရဲ့အဓိကမိတ်ဆွေဖြစ်သတ်မှတ်ပါတယ်။အင်္ဂါနေ့အစောပိုင်းမှာတူရကီကသူ့ရဲ့စီးရီးယားနယ်စပ်ဒေသတစ်လျှောက်ကိုရော့ကက်လောင်ချာတွေနဲ့ရောလက်နက်ကြီးတွေနဲ့မှပစ်ခတ်ခဲ့တာဖြစ်ပြီးတူရကီနယ်စပ်တစ်လျှောက်ကိုအကြမ်းဖက်ဇင်းကြံလန်ဖန်တီးမှုကိုသူတို့ခွင့်မပြုဘူးလို့ပြောပါတယ်။ဒီရဒီမိုကရက်တစ်တပ်ဦး SDF ကတော့ဒီပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူမရှိကြောင်းနဲ့ဒါရန်ဆတဲ့အဖို့မျိုးအပြုမှုဖြစ်သူတို့မတတ်မှတ်တဲ့အတွက်လက်တော့မပြန်ဘူးလို့ဆိုပါတယ်။ကတ်စ်အရာရှိတွေကတော့တူရကီကကတ်စ်တပ်တွေရိတ်ခါပစ္စည်းအားဖြစ်ဖို့တုံးတဲ့အီရန်နားမှာရှိတဲ့နယ်စပ်ခိမ်းနားကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆွဆွဲပါတယ်။တူရကီဘက်ကစစ်စင်ရတွေမလုပ်ခင်ဒီနယ်စပ်ဒေသကနေတပ်တွေရုတ်သိမ်းမယ်လို့အမေရိကန်ဘက်ကကြေညာလိုက်ပြီးမကြာခင်ရက်တွေတွင်မှာပဲအခုလိုတင်းမာမှုတွေတိုးလာတာဖြစ်ပါတယ်။အင်္ဂါနေ့မှာပဲအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ပြောခွင့်ဟာဂျိုနာသန်ရက်ဟော့ဖ်မန်ကကြေညာချက်ထုတ်ပြန်ပြီးတူရကီဘက်ကသူ့သဘောနဲ့သူလှုပ်လာတာတွေ့ရတဲ့အတွက်တူရကီရေစီးရီးယားမြောက်ပိုင်းကိုဝင်ပြီးသိမ်းနိုင်ခြေကိုကာကွယ်ဖို့အတွက်အမေရိကန်တပ်တွေကိုစီးရီးယားမြောက်ပိုင်းမှာချထားလိုက်ပြီးအခုချိန်မှာတော့စီးရီးယားမှာအမေရိကန်တပ်တွေဆက်ပြီးရှိနေအောင်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။